မင်းကြီးပြောင်စုကနေဥရောပကိုတက်သွင်းတဲ့ဈေးအဝတ်အထည်တွေအရက်နဲ့မော်တော်ဆိုင်ကယ်တွေအပါအဝင်ဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့အမေရိကန်ထုတ်ကုန်ပစ္စည်းတွေပေါ်မှာအီးဥရောပသမဂ္ဂကဒီနေ့တောက်ကြောင်နေတာစလို့အခုစီးမြင့်တက်တွေချမှတ်လိုက်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာတဝန်းကနေတင်သွင်းတဲ့တန်မလီနဲ့အလူမီနီယံတပ်ထုတွေပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခွင့်တွင်းမြင့်စီးကျက်တဲ့ဆုံးဖြတ်ချက်ကိုပြန်လည်တုံ့ပြန်တဲ့အနေနဲ့အီးဥကအခုလိုလှုံ့ဆော်လိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကတရုတ်သွင်းကုန်ပစ္စည်းတွေအပေါ်မှာလည်းဒီလာမယ့်သတင်းနှစ်ပတ်အတွင်းဒေါ်လာ30ဘီလီယံကျော်အခွင့်တွင်းမြင့်စီးကျက်ဖို့စီစဉ်ထားတာပါဒီပေါ်မှာတရုတ်ဘက်ကလည်းအမေရိကန်ကိုချက်ချင်းလက်တော့ပြန်မယ်ဆိုပြီးကတိပေးပြောဆိုထားသလိုကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုအကြားမှာတင်းမာမှုတွေတိုးလာနေတာပါတချိန်တည်းမှာပဲတူရကီနိုင်ငံကလည်းသူ့ရဲ့တန်မီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အမေရိကန်ကအခွင့်တွင်းစီးကျက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ထုတ်ကုန်ပစ္စည်းဒေါ်လာ 1.8 ဘီလီယံအပေါ်အခွင့်စီးကျက်မယ်လို့ကြေညာထားပါတယ်တူဂီရဲ့အခွင့်အစ်စီးကျက်မှုဟာအမေရိကန်မော်တော်ကားစောင့်မီသွေးဆက်ကူဆန်တဲ့စိတ်ဟကြီးထုတ်ပုံလေးအပေါ်မှာအခွင့်ဒေါ်လာတန်ဖိုး 166.5 ဒဏ်အထိရှိနိုင်တယ်လို့ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကပြောပါတယ်။အလားတူအိန္ဒိယနိုင်ငံကလည်းသူ့ရဲ့တန်မီနဲ့အလူမီနီယံပို့ကုန်တွေကိုအမေရိကန်ကအခွင့်တွင်းမြင့်စီးကျက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ထုတ်ကုန်ပစ္စည်း29ခုအပေါ်မှာဒေါ်လာတန်240တန်ဖိုးအခွင့်စီးကျက်သွားမယ်အကြောင်းကိုကြေညာပေးနေတာကြေညာထားပါတယ်ရှင်။